Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည့်ဩဂုတ်လ24ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်နဲ့ကိုညံဝင်းအောင်တို့ကပူးတွဲတင်ဆက်မှာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မှာ COVID-19 ကူးစက်ဖြစ်ပွားမှုအထူးမြန်ဆန်နေပြီးဩဂုတ်လ16ရက်နေ့ကနေ21ရက်နေ့အထိ5ရက်တာကာလအတွင်းဗိုင်းရပ်စ်ကူးစက်ခံရသူအသစ်45ဦးထိတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနောက်ပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ပြည်သူတွေကြားရောဂါလက္ခဏာမပြဘဲကူးစက်နေတာတွေ့ရှိရတယ်လို့ဆိုပါတယ်။ဒီတော့တွင်စစ်တွေနဲ့အခြားမျိုးတွေမှာရှိနေတဲ့အတင်းအဓမ္မပြောင်းရွှေ့ခံရတဲ့မွတ်စလင်ဒုက္ခသည်စခန်းတွေမှာဗိုင်းရပ်စ်ကူးစက်လာမဲ့အရေးအတွက်အလွန်စိုးရိမ်နေကြောင်းမွတ်စလင်ဒုက္ခသည်တွေကပြောပါရယ်လက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ400ကျော်ရှိနေပြီးသေဆုံးသူ6ဦးရှိပါရယ်အိန္ဒိယနိုင်ငံမှာတနင်္ဂနွေတည့်ရက်ထဲကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ခံရသူ9000နီးပါးရှိခဲ့တဲ့အတွက်အခုဆိုရင်ရောဂါကူးစက်ခံရသူစုစုပေါင်း3000ကျော်ရှိသွားပြီဖြစ်ပါရယ်တောင်ကိုရီးယားနိုင်ငံတဝန်းရောဂါကူးစက်မှုအသစ်တွေအများအပြားတွေ့ရှိလာရပြီးစနေနေ့နှောင်းပိုင်းကထုတ်ပြန်ချက်အရCOVID-19 ကူးစက်ခံရသူအသစ်369ဦးထိရှိခဲ့တယ်လို့ဆိုပါရယ်ဒီထုတ်ပြန်ချက်အရဆိုရင်တောင်ကိုရီးယားမှာမက်ရှလာနှောင်းပိုင်းဖြစ်ပွားမှုတွေတဲ့အများဆုံးအရေးအတွက်ဖြစ်ပါတယ်ဒီအတော့အတွင်းကမ္ဘာတဝန်းမှာဗိုင်းရပ်စ်ကူးစက်သူအရေးအတွက်ဟာ 23.2 သန်းကျော်နဲ့သေဆုံးသူ 8 သိန်းကျော်ရှိသွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကစာရင်းထုတ်ပြန်ထားပါတယ်ရှင်COVID-19 ကပ်ရောဂါကိုကုသဖို့အဓိကကုထုံးဆိုင်ရာအောင်မြင်မှုကို American သမ္မတ Donald Trump ကဒေသစံတော်ချိန်တနင်္ဂနွေညမှာကြေညာဖို့ရှိကြောင်းအင်ဖြူတော်ကပြောပါရယ်လက်ရှိ American ပြည်ထောင်စုမှာ Coronavirus ကြောင့်သေဆုံးသူပေါင်း 13,000 ကျော်ရှိပြီး 5.8 သန်းနီးပါးကူးစက်ခံထားရပါတယ်ဆေးဝါးကုမ္ပဏီတွေအတွက်ကာကွယ်ဆေးတွေနဲ့ကုထုံးတွေကိုလူတွေနဲ့စမ်းသပ်ဖို့ခက်ခဲနိုင်သမျှခက်ခဲအောင် AmericanFDA အစားအစာနဲ့ဆေးဝါးစီမံခန့်ခွဲမှုဌာနကလှုပ်ဆောင်နေကြောင်းအထောက်အထားမရှိဘဲသမ္မတထရန့်ကဆွဆွဲပြောဆိုပြီးနောက်တည့်ရက်မှာအခုလိုသူ့ရဲ့ကြေညာချက်ထွက်ပေါ်လာတာပါဆေးဝါးကုမ္ပဏီတွေရဲ့စမ်းသပ်မှုရလဒ်တွေကိုနိုဝင်ဘာလ3ရက်ရွေးကောက်ပွဲကျင်းပပြီးချိန်နောက်ပိုင်းထိရွှေ့ဆိုင်းတာမျိုး FDA ကမျှော်လင့်နေတယ်လို့သမ္မတကအထောက်အထားမရှိဘဲသူ့ရဲ့ Twitter အကောင့်မှာဆွဆွဲရေးသားခဲ့ပါတယ်ဒါအပြင်ရလဒ်တွေမြန်မြန်ထုတ်ပြန်ပြီးလူတွေရဲ့အသက်တွေကိုကယ်တင်သင့်တယ်လို့သမ္မတကဆိုပါတယ်ဘယ်လာရုစ်နိုင်ငံမြို့တော်မင်စကမှာတနင်္ဂနွေနေ့ကလူပေါင်းထောင်နဲ့ချီစုယုံပြီးဆန္ဒပြခဲ့ကြပါတယ်လက်ရှိသမ္မတအလက်ဇန်ဒါလူကာရှန်ကိုကိုပြန်ပြီးရွေးကောက်တင်မြှောက်ခဲ့တဲ့အငင်းပွားစရာရွေးကောက်ပွဲရလဒ်နဲ့ရွေးကောက်ပွဲပြီးဆန္ဒပြပွဲတွေကိုဖြိုခွဲနှိမ်နင်းခဲ့တဲ့အစိုးရရဲ့လုပ်ရက်နဲ့ပတ်သက်လို့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ဒီတော့တွင်မှာပဲစစ်တပ်ကတတိပေးထားသလိုမင်စကမှာတပ်ဖွဲ့ဝင်တွေကိုအကြီးအကျယ်နေရာချထားပါတယ်အရှေ့ဥရောပနိုင်ငံဖြစ်ပြီးလူပေါင်း 9.5 သန်းနေထိုင်တဲ့ဘယ်လာရုစ်မှာတနင်္ဂနွေနေ့ကမြို့လယ်ကောင်စုဝေးခဲ့ကြတဲ့လူထုဆန္ဒပြပွဲဟာ New Belarusian လို့အမည်ပေးထားတဲ့ချီတက်ဆန္ဒပြမှု15ရက်မြောက်လည်းဖြစ်ပါတယ်ဆန္ဒပြသူတွေဟာလွတ်မြောက်ရေးကြွေးကြော်သံတွေနဲ့အတူသမ္မတလူကာရှန်ကိုနှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြပါတယ်နိုင်ငံရဲ့အထိမ်းအမှတ်နေရာတွေကိုကာကွယ်ဖို့အတွက်စစ်တပ်ကတာဝန်ယူမှာဖြစ်တယ်လို့တနင်္ဂနွေနေ့ကဆန္ဒပြပွဲမတိုင်ခင် Belarus ကာကွယ်ရေးဝန်ကြီးဌာနကကြိုတင်ကြေညာခဲ့တာပါအီရန်နိုင်ငံမှာမှားယွင်းပြစ်ချခံရတဲ့ယူကရိန်းခီးသည်တင်လေယာဉ်ရဲ့ black box ကိုစုံစမ်းလေ့လာချက်တွေအရဒုံးကျည်နှစ်စင်းဟာလေယာဉ်ကို25စက္ကန့်ကြာထိမှန်ပေါက်ကွဲခဲ့တာဖြစ်ပါတယ်။ပထမဒုံးကျည်ထိမှန်ချိန်မှာလေယာဉ်တွင်းခီးသည်အများပြားဟာတစုံတရာအချိန်အတိုင်းအတာတွင်အသက်ရှင်နေတဲ့အခြေအနေရှိနေတယ်လို့အီရန်အစိုးရကတနင်္ဂနွေနေ့ကပြောကြားခဲ့ပါတယ်။လေယာဉ်မောင်းကန်းကအတန်တွေနဲ့အချက်လက်တွေတူလောင်သိမ်းဆည်းထားတဲ့ကိရိယာတွေကိုဇူလိုင်လကပြင်သစ်နိုင်ငံကိုပေးပို့စုံစမ်းလေ့လာခဲ့ဖြစ်ပြီးဒီတွေ့ရှိချက်တွေကိုအီရန်နိုင်ငံမြို့ပြလေကြောင်းအဖွဲ့အစည်းအကြီးအကဲကပထမဆုံးတရားဝင်ထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်ပထမဒုံးကျည်ကလေယာဉ်ကိုထိပြီးတဲ့နောက်16စက္ကန့်အကြာအထိလေယာဉ်မောင်းကန်းမှာရှိနေတဲ့လေယာဉ်မှူးတွေရဲ့အတန်တွေအရခီးတယ်ရီအသက်ရှင်နေတယ်လို့ဖော်ပြနေပြီး25စက္ကန့်အကြာမှာဒုတိယဒုံးကျည်ကလေယာဉ်ကိုထပ်ပြီးထိလိုက်တာဖြစ်တယ်လို့အီရန်မြို့ပြလေကြောင်းအဖွဲ့အစည်းအကြီးအကဲကရုပ်သံသတင်းမှာပြောကြားခဲ့ပါတယ်မာရင်ပြစ်ချခံရတဲ့လေယာဉ်မှာလိုက်ပါသွားခဲ့တဲ့ယူကရိန်း၊ကနေဒါနဲ့အခြားနိုင်ငံတွေကနိုင်ငံသားတွေနဲ့ပတ်သက်လို့အီရန်ဟာအဲ့ဒီနိုင်ငံတွေကအစိုးရတွေနဲ့ဆွေးနွေးခဲ့ပြီးဖြစ်ပါတယ်။အခုလိုလေယာဉ်ပြန်သန်းမှုခီးစဉ်မှတ်တမ်းကိရိယာကစုံစမ်းတွေ့ရှိခဲ့တဲ့အချက်လက်တွေကိုနိုင်ငံရေးအရအသုံးမချသင့်ဘူးလို့လည်းမြို့ပြလေကြောင်းအဖွဲ့အစည်းအကြီးအကဲကပြောပါတယ်။ ဒီနှစ်ဇန်နဝါရီလဆန်းကတီဟီရန်လေဆိပ်ကနေထွက်ခွာလာတဲ့ယူကရိန်းခီးသည်တင်လေယာဉ်ကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ကနေမြေပြင်ကနေဝေဟင်ပစ်ဒုံးကျည်နဲ့မှာယွင်းပစ်ချခဲ့တာဖြစ်ပါတယ်ရှင
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းနှလာနေမနက်ခင် VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတာ3နှစ်ပြည့်ခဲ့ပါပြီဒုက္ခသည်စခန်းတွင်လည်းအဖြစ်တိဆောက်ထားတဲ့ခိုလုံရေးစခန်းတွေမှာနေထိုင်နေရတဲ့မြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်တသန်းလောက်ရဲ့ရှေ့ရေးကတော့မရေမရာရှိနေစေဖြစ်ပါတယ်။2018-19အတွင်းဌာနေပြန်ရေးနှစ်ကြိမ်စီစဉ်ခဲ့ပေမဲ့ဒုက္ခသည်တွေကိုယ်တိုင်ကလက်မခံတာကြောင့်မအောင်မြင်ဖြစ်ခဲ့ရပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမယ်လို့ပြောထားပါတယ်။ဗုဒ္ဓဘာသာဝင်အများစုဖြစ်တဲ့မြန်မာနိုင်ငံမှာသူတို့ကိုနိုင်ငံသားတွေဖြစ်တယ်လို့သတ်မှတ်ထားပြီးနိုင်ငံသားဖြစ်ခွင့်ငင်းပယ်ခံရသလိုအကြမ်းဖက်မှုတွေကိုလည်းစိုးရိမ်တာကြောင့်ဌာနေပြန်ဖို့ဒုက္ခသည်တွေကလက်မခံခဲ့ကြတာပါဒုက္ခသည်တချို့ကတော့လူကုန်ကူးသူတွေနဲ့လိုက်ပြီးအရှိတောင်အာရှနိုင်ငံတွေကိုလှေနဲ့သွားတဲ့အန္တရာယ်များတဲ့လမ်းကြောင်းကိုရွေးကြပါတယ်ပင်လယ်ထဲမှာအစာရေစာပြက်လက်ပြီးမခံခန့်တဲ့လေတွေနဲ့လူအပြည့်အကျက်လိုက်ပါကြတဲ့ပင်လယ်ပြင်ခီးမှာဒီဘက်နှစ်ပိုင်းတွေအတွင်းလူသေဆုံးမှုအများပြားရှိခဲ့ပါတယ်အခုချိန်မှာတော့ကိုဗစ်ကာယရောဂါကြောင့်အသွားအလာတားမြစ်ကန့်သတ်မှုတွေရှိနေခြင်းမှာမလေးရှားလိုနိုင်ငံကအလို့အကန့်နဲ့အရင်းမြစ်တွေကိုကာကွယ်နိုင်ဖို့အတွက်နိုင်ငံတွေကိုလှေတွေနဲ့ဝင်ရောက်လာရင်ပင်လယ်ပြင်တွေကိုပြန်မောင်းထုတ်မယ်လို့ချိန်ချောက်မှုတွေနဲ့အတူအန္တရာယ်ကြီးလာတဲ့လမ်းကြောင်းတွေကပိုပြီးခက်ခဲလာပါတယ်။တချို့ရိုဟင်ဂျာတွေကတော့ချမ်းသာတဲ့နိုင်ငံတစ်ခုခုမှာအခြေချနိုင်ရေးဆိုတဲ့တတိယလမ်းကြောင်းအတွက်မျှော်လင့်ချက်ထားနေကြတဲ့ဖြစ်ပါတယ်။ဒါပေမဲ့လည်းအနောက်နိုင်ငံတွေကိုအခြေချလို့သူဒုက္ခသည်အဖြစ်နိုင်ငံတွင်းကိုဝင်ရောက်လာမယ့်အရေးစိုးရိမ်ချက်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်အခြေချမှုဆိုင်ရာအစီအစဉ်ကို2010ပြည့်နှစ်တည်းကပိတ်ပင်ထားခဲ့ပါတယ်ခင်ဗျာတရုတ်နဲ့ပါကစ္စတန်မဟာမိတ်နိုင်ငံကြားကာကွယ်ရေးစီးပွားရေးဆက်ဆံမှုတွေပုံပြီးထဲထဲဝင်ရှိလာခြင်းမှာပဲပါကစ္စတန်ရေတပ်အတွက်တရုတ်ကတိစောက်ပေးနေတဲ့ခေအမီဆုံးစစ်သင်္ဘော၄စင်းတည်းကပထမဦးဆုံးတစ်စင်းကိုရေးချတဲ့အခမ်းအနားတရုတ်နိုင်ငံရှန်ဟိုင်းမြို့မှာကျင်းပပါတယ်ရှန်ဟိုင်းမြို့ကတရုတ်အစိုးရပိုင်းဖူရောင်ကျော်ဝါသင်္ဘောကျင်းမှာမဟာရေရင်ရေတပ်စစ်သင်္ဘောအဆင့်အတန်း၅ခုတည်းကအနေဆုံးဖြစ်တဲ့054AP frigate စစ်သင်္ဘောကိုရေးချခဲ့တာဖြစ်တယ်လို့ပါကစ္စတန်ရေတပ်ကတနင်္ဂနွေနေ့မှာပြောပါတယ်ဒီစစ်သင်္ဘောမှာအာယုန်ခံစနစ်နဲ့အတူရေပေါ်ရေအောက်နဲ့လေကြောင်းရန်ကိုပါကာကွယ်နိုင်တဲ့လက်နက်တွေတပ်ဆင်ထားတယ်လို့ပါကစ္စတန်ရေတပ်ထုတ်ပြန်ချက်မှာဖော်ပြပါတယ်ဒီစစ်သင်္ဘောတစ်စင်းရဲ့တန်ဖိုးကိုရေတပ်ကြေညာချက်မှာဖော်ပြမထားပေမဲ့ခန့်မှန်းကြီးဒေါ်လာတန်း350ကျော်ရှိပါတယ်ပါကစ္စတန်ရေတပ်အတွက်တရုတ်ကတာဝန်ယူဆောက်ပေးနေတဲ့စစ်သင်္ဘော၄စင်းစလုံးကို2021ခုနှစ်ထဲမှာအပြီးသတ်ပေးအပ်နိုင်ဖို့ညှိမှန်းထားပါတယ်ခင်ဗျာထိုင်းနိုင်ငံအရှေ့မြောက်ပိုင်းလူသိများတဲ့မူအန်ခရိုင်ခုံခံမြို့မှာចောင်းသားအုပ်စုတစုနဲ့ပြည်သူတွေပူးပေါင်းပြီးစနေနေ့ညကစုဝေးဆန္ဒပြခဲ့ကြပါတယ်သူတို့ကဝန်ကြီးချုပ်ပရာယုတ်ချန်ဝူချာရာဒူးကနှုတ်ထွက်ပေးဖို့နဲ့ပါလီမန်ကိုဖြတ်သိမ်းပြီးအခြေခံဥပဒေတည်ရရေးဆွဲပေးဖို့အစိုးရကပြည်သူကိုချိန်ချောက်နေတဲ့လူရက်တွေရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်ခုံကံမျိုးကဒီမိုကရေစီအထိမ်းအမှတ်ကြောက်တန်ရှေ့မှာည9နိုင်ငံကစပြီးဆန္ဒပြခဲ့ကြတာပါနိုင်ငံအရှိန်မြောက်ပိုင်းမှာလှုပ်ရှားနေတဲ့ Free People Group ဆန္ဒပြအုပ်စုရဲ့အမာခံအဖွဲ့ဝင်တချို့ကအစိုးရဆန့်ကျင်ရေးမေးခွန်းတွေပြောကြားကြပြီးကြေညာချက်ထဲမှာတော့ပြည်သူကိုချိန်ချောက်နေတာတွေရပ်ဖို့အတွေးအမြင်ကွဲပြားတဲ့ပြည်သူတွေကိုအစိုးရကအရေးယူနေတာတွေရပ်တန့်ဖို့ပညာရေးခန်းစားခွင့်မညီမျှမှုနဲ့တရားစီရင်ရေးမမျှတမှုတွေသဘာဝတရားစာတရင်းမြစ်အာဓမထုတ်ယူနေတာတွေကိုရပ်တန့်ဖို့စရာတွေတောင်းဆိုပါတယ်သူတို့အနေနဲ့လွတ်လပ်ပြီးလူသားကုန်သိခရှိမှုကိုလိုချင်ကြောင်းထိုင်းနိုင်ငံကိုဒီမိုကရေစီလမ်းကြောင်းတဲ့လူအဖွဲ့အစည်းဖြစ်စေလိုကြောင်းဆန္ဒပြသူတွေကပြောပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာဟာရီကိန်းမုန်တိုင်းအဖြစ်ပြောင်းလဲလာတဲ့မာကိုမုန်တိုင်းဟာတနင်္ဂနွေနေ့ကမက္ကဆီကိုပင်လယ်ကွေ့ကိုဖြတ်ပြီးလာမယ့်48နာရီအတွင်းအရှေ့တောင်ပိုင်းလူယီဇီယားနားပြည်နယ်ကမ်းခြေဘက်ဝင်ရောက်လာွယ်ရှိပါတယ်လော်ရာအပူပိုင်းမုန်တိုင်းဟာဒိုမီနီကန်ပြည်သူ့သမ္မတနိုင်ငံနဲ့ဟေတီနိုင်ငံတွေကိုမှွေနှောက်တိုက်ခတ်ခဲ့ပြီးအမေရိကန်တောင်ပိုင်းကမ်းရိုးတန်းဘက်ဦးတီလာနေကဟာရီကိန်းမုန်တိုင်းအတွင်ပြောင်းလဲသွားဖွယ်ရှိနေပါတယ်။မက္ကဆီကိုပင်လယ်ကွေ့မှာအခုလိုမုန်တိုင်းနှစ်ခုစလုံးတပြိုင်တည်းထဲပေါ်ပေါက်တာကတော့ပထမအဦးဆုံးအကြိမ်ပဲဖြစ်တယ်လို့ကိုလိုရာဒိုပြည်နယ်တက္ကသိုလ် ဟာရီကိန်းသုရေသနဌာနရဲ့ Globex ကပြောပါတယ်မာကိုမွန်နိုင်ဟာ Mississippi မြစ်ဝါကနေတောင်ဘက်မိုင်300အကွာလောက်မှာရှိနေပြီးလေတိုက်နှုန်းတစ်နာရီ85မိုင်နှုန်းနဲ့မက္ကဆီကိုပင်လယ်ကွက်ကိုဖြတ်တန်းနေတာပါပင်လယ်ကမ်းခြေတစ်လျှောက်တိုက်ခတ်လာမဲ့ဒီမွန်နိုင်တွေကြောင့်အသက်အန္တရာယ်ဆွေးင်ရပြီးဒေသခံတွေသတိရှိကြဖို့ American အမျိုးသားဟာရီကိန်းစင်တာကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာတင်နာနီမနခင် view ရဲ့သတင်းတွေကိုမန်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစပြီးစိတ်ဝင်စားဖွယ်သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမြောက်ကယ်ရိုလိုင်းနားပြည်နယ်မှာဒီသတင်းပတ်အတွင်းကျင်းပမဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံအတွက်ပါတီကိုယ်စားလှယ်တွေတဖွဲ့ဖွဲ့ရောက်ရှိလာနေကြပါပြီတယောက်သူဥယျာဉ်လျှော့ထားပြီးအွန်လိုင်းကနေလုံမဲ့ပါတီညီလာခံအတွက်နိုင်ငံတော်ကရောက်လာကြတဲ့ပါတီကိုယ်စားလှယ်တွေကတော့သမ္မတဒေါ်နယ်ထရန့်ကိုပါတီရဲ့သမ္မတလောင်းအဖြစ်ပြန်လည်ရွေးချယ်ပြီးဒုတိယသက်တမ်းအနိုင်ရရေးအတွက်စိတ်အားထက်သန်နေကြတယ်လို့သူတို့နဲ့တွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတောက် Caroline Presutti ကသတင်းပေးပို့ပါတယ်ကျမသင်ကီထိုက်ပါ Republican Party ရဲ့ Hawaii ပြည်နယ်ကိုယ်စားလှယ် Shalyn Ostrop ကတော့ကပေးကာလအတွင်းပထမဆုံးပြည်내ပြင်ပကိုခီးထွက်လာတာပါဒီမိုကရက်ကြီးစုတဲ့ဟာဝိုင်အီမှာကိုဗစ်ဆန်ရာစီးမြင်တွေကတင်းတင်းကြပ်ကြပ်ချမှတ်ထားပါတယ
် Our economy is decimated we have zero
စီးပွားရေးကကျလာတယ်ခီးသားဝင်ရောက်မှုလုံးဝမရှိတော့ဘူးစားတောက်ဆိုင်တွေလည်းပိတ်ထားရပါတယ်တဲ့ဓာတ်ကအမျှော်မြင်ရှိတဲ့လုပ်ရမဟုတ်တလို့ကြာကြာလဲခံမှာမဟုတ်ဘူးလို့လူတွေကပြောကြတယ်လို့ပြောသွားတာပါOregon ပြည်နယ် Portland မြို့မှာလူမဲတွေအရေးဆန္ဒပြတဲ့ Black Lives Matter လှုပ်ရှားမှုက၃လထဲကိုရောက်လာနေတဲ့အခြေအနေကလည်း Republican တွေရင်ဆိုင်ရမယ့်ကိစ္စဖြစ်ပါတယ်။ Oregon ပြည်နယ် Republican Party ကိုယ်စားလှယ် B Korea ကတော့ဒါရီအဆုံးသတ်နိုင်ရေးသမ္မတဘက်ကကြိုးစားခဲ့တယ်လို့ပြောပါတယ်
။ When he offered to helpwith national or federal resources
စူပူမှုတွေငြိမ့်သက်သွားအောင်ပြည်ထောင်စုအစိုးရဘက်ကကူညီဖို့သမရကကန့်လန့်ခဲ့ပေမဲ့မြို့တော်ဝင်တဲ့အုပ်ချုပ်ရေးမှုကအရေးတယူမလုပ်ခဲ့ပါဘူးတဲ့ဒီအချက်ကိုလူထုကသဘောမကျပါဘူး Republican တွေမဟုတ်သူတွေတောင်မှပဲသဘောမတူပါဘူးလို့ပြောသွားပါတယ်သမ္မတထရန့်ရဲ့ဆောင်ရွက်ချက်တွေကကတ်ယောဂါဘေးကူရောလူမျိုးရေးဆန္ဒပြမှုတွေကိုပါပိုဆိုးသွားစေတယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်အတွင်းဒီမိုကရက်တွေကဝေဖန်ပါတယ်။နိုင်ငံတွင်းသဘောထားစစ်တမ်းတွေမှာလည်းဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကကူးမှတ်အသားနဲ့ဥဆောင်နေတာပါ။ဒါပေမဲ့လို့ Republican တွေကြားမှာတော့သမ္မတထရန့်ကိုလူကြိုက်များစေဖြစ်ပါတယ်။အမေရိကန်တွေကသမ္မတထရန့်ကိုထောက်ခံမှု42ရာခိုင်နှုန်းဆိုတာကအရင်တစ်နှစ်ကနေဆိုင်ရင်တမှတ်ပိုများနေတာပါ Kansas ကိုစလေ Mike Gugelman ကတော့ Democrat Party ညီလာခံမှာအကြောင်းအရာတစ်ခုမှမကြားရဘူးလို့ပြောပါတယ်
I saw that and a lot of what
Biden ပြောတာအများစုကသမ္မတကိုတိုက်ခိုက်နေတာပါတဲ့သူရွေးကောက်ခံရရင်သူ့အစိုးရအနေနဲ့သူ့အနေနဲ့ဘာတွေလုပ်မယ်ဆိုတာကိုဘာမှပြောမသွားပါဘူးလို့ပြောပါတယ် Mr. Biden ကသူနဲ့အတူရွေးကောက်ပွဲပြိုင်ဖို့အတွက် California အထက်လွှတ်တော်အမ Kamala Harris ကိုရွေးခဲ့ပြီးဒါဟာဆိုရင်ပါတီကြီးတစ်ခုကရွေးခံရတဲ့ပထမဆုံးသောလူမဲအမျိုးသမီးပထမဆုံးသောအာရှအမျိုးသမီးတူဖြစ်ပြီးအမျိုးသမီးမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရမယ့်နီလန်လို့ရှုမြင်ချပါတယ်ကောလိတ်ကျောင်းသူအရွယ်သမီးနှစ်ယောက်ရဲ့မိခင် Ostrock ကတော့ဒီအပေါ်မှာတန်တရာရှိပါတယ
် I'm not an identity politics person obviously
သူကလူကိုကြည့်တဲ့နိုင်ငံရေးသမားမဟုတ်ပါဘူးတဲ့သူမိဘတွေကလည်းရွှေပြောင်းအခြေချသူတွေဖြစ်တယ်သူကလည်းစစ်မှုထမ်းခဲ့တယ်အသားအရောင်ရှိတဲ့အမျိုးသမီးတူဖြစ်တယ်ဒါပေမဲ့လည်းသူမဲပေးရွေးချယ်တာမှာတော့ဒါတွေကအရင်မကြည့်ပါဘူးလို့ပြောသွားတာပါRepublican Party ညီလာခံအနည်းမှာ Democrat တွေကလည်းသူတို့ဘက်ကိုစိတ်ပြောင်းလာအောင်မဲဆွဲနေကြပါတယ
် For me doing that absolutely
Republican Party Oregon ကိုစလေ Michelle Horn ကတော့လုံးဝစိတ်မပြောင်းပါဘူးတဲ့ Republican Party နိုင်ငံလုံးဆိုင်ရာညီလာခံကျင့်ပါမဲ့နေရာတစ်ဝိုက်မှာတော့လုံခြုံရေးတင်းကျပ်ထားပါတယ်တနင်္လာနေ့လူတွေကိုယ်တိုင်တက်ရောက်ကြမယ်အခမ်းအနားမှာတော့ပြည်내နဲ့နယ်မြေတစ်ခုစီအတွက်ကိုယ်စားလှယ်6ဦးပဲခွင့်ပြုထားပါတယ် ညီလာခံကတော့ဒီမှာပဲပြီးသွားမှာမဟုတ်ပါဘူး Republican Party ကိုစားပြုသမ္မတရွေးကောက်ပွဲဝင်ရေးအတွက်သမ္မတ Trump လက်ခံမဲ့ကြာသပတေးနေ့မှာတော့ဒီညီလာခံကိုယ်စားလှယ်336ဦးကိုအင်ဗျူရောကိုလာရောက်ဖို့ဖိတ်ကြားထားပါတယ်ရှင်ကျမအသိကြီးထိုက်ပ
ါကျွန်တော်ဝင်းမင်ပါ COVID ကိုအဓိကကာကွယ်ထိန်းချုပ်နေတာကြောင့်အရင်နှစ်ပေါင်းများစွာတိုးမြင့်ကာကွယ်ထိန်းချုပ်လာနိုင်ပြီးလူတွေကိုပိုသေစေခဲ့တဲ့ရောဂါကြီးတွေအကြီးအကျယ်ပြန်ကောင်းထောင်လာနိုင်ခြင်းရှိနေပါတယ်။ COVID ကာလလော့ဒေါင်းချသွားလာကသက်ပိတ်ဆို့မှုပါဝင်ကာကွယ်ထိန်းချုပ်ရေးတွေကြောင့် HIV ဆေးပြတ်, TB ပိုးမစစ်နိုင်ငှက်ဖျားထောက်ကူကုသမှုလျော့လာပြီးနှစ်စဉ်တန်းချီသေစေခဲ့တဲ့ဒီကူးစက်ရောဂါတွေပြန်ထောင်တက်လာမှာကိုဆရာဝန်တွေကစိုးရိမ်နေပါတယ်။ဒီနှစ်2020ခုနှစ်မှာငှက်ဖျားကြောင့်အာဖရိကမှာသေဆုံးသူနှစ်ဆတိုးလာနိုင်တယ်လို့ထုတ်ပြန်ထားချိန်မှာဒီရောဂါတွေအားလုံးကိုဘလို့ဖြေရှင်းသင့်ပါလဲ VOA သတင်းတောက် Henry Richwell သတင်းပို့ထားတာကိုပြောပြမှာပါတောင်အာဖရိကနိုင်ငံမှာလူပေါင်း 9.8 သန်း HIV AIDS ကိုခံအားကြရောဂါဖြစ်နေတဲ့ထဲမှာစီဘိုဂျီလီဇူလူလဲတယောက်ဖြစ်ပါပါတယ်သူအနေနဲ့ ART လို့တို့ကခေါ်တဲ့ HIV ဆေးတွေရောစပ်တောက်သုံးပြီးဒီ virus ပိုးကိုနှိမ်နှင်းထားရပါတယ်ဒါပေမဲ့တောင်အာဖရိကမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ဖို့မတ်လမှာလော့ဒ်ဒေါင်းချသွားလာကန့်သက်လိုက်ချိန်မှာတော့ဇူးလူတယောက်အလုံးပြုတ်သွားပါတယ်။နောက်သတင်းပတ်တွေအတွင်းမှာတော့ဒေသခံစေကန်းလေးမှလည်းဆေးတချို့ပြတ်သွားပါတယ်ဇူးလူက
I think for 2 months I was using only one
နှစ်လကျော်ဆေးတလုံးပဲတောက်ခဲ့ရတယ်။တကယ်ကနှလုံးတောက်ရမှာဒီနှလုံးလုံးမတောက်နိုင်ရင်တော့အန်ဒီယားကအယမ်းကိုကြည့်ပါတယ်။ဖျားသွားနိုင်တယ်လို့ပြောသွားတာပါ။တကယ်တော့တကမာလုံးမှလည်းဆရာဝန်တွေကဒီကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြီးရဲ့နောက်ဆက်တွဲလော့ဒ်ဒေါင်းချကပ်သက်ပိတ်ဆို့မှုတွေကြောင့်အခြားအသေးချေပိုများတဲ့ရောဂါတွေဖြစ်တဲ့ TB အဆုံးနာငှက်ဖျားနဲ့ DAIDS ရောဂါတိုက်ဖျက်ရေးမှာအဟန့်အတားဖြစ်ဖို့များခဲ့တယ်လို့အရင်တည်းကသုံးသပ်ထားခဲ့ကြပါတယ်။အခုတော့တောင်အာဖရိကနိုင်ငံအစိုးရရဲ့ COVID ရောဂါအကြံပေးကူးစက်ရောဂါပညာရှင်ဒေါက်တာဆလင်း S. Abdul Karim အနေနဲ့ဒီတခြားကူးစက်ရောဂါတွေကိုအာဖရိကမှာလက်တွေ့သုတေသနလုပ်ဖို့ဦးဆောင်ခဲ့ပါတယ်သူက
People are scared to go to healthcare services
လူတွေကကျန်းမာရေးဌာနတွေကိုသွားဖို့ကြောက်နေကြတယ်ဗျ TB ရောဂါအတွက်ဆေးစစ်တဲ့ရေအတွက်လည်းကြာသွားတာတွေ့ခဲ့ရတယ်ပေါက်ရမယ့်ဆေးတွေလာပြီးတဲ့လူတွေကလည်းကြာဆင်းသွားတာတွေ့ရပြန်တယ်ဒါကြောင့်ကြီးကြီးမားမားကိုစိုးရိမ်စရာကြီးပါဘာလို့လဲဆိုတော့အရင်နှစ်ပေါင်းများစွာကြိုးပမ်းလှုပ်ဆောင်ခဲ့တာကြောင့်အခုအချိန်ထိတိုးတက်မှုရှိလာသမျှကိုအခုတစ်ချက်ထဲနဲ့ပြန်ကြည်ပြတ်သွားနိုင်လို့ပါလို့ပြောသွားတာပါတကယ်တော့ TB လူနာသစ်တွေ့ရှိမှုတွေကတောင်အာဖရိကနဲ့တခြားနိုင်ငံတွေမှာတစ်နှစ်ပြီးတစ်နှစ်အရင်ကျဆင်းလာခဲ့တာပါဒါပေမဲ့ TB ရောဂါကကမ္ဘာပေါ်မှာလူအများဆုံးသေစေတဲ့ရောဂါတွေထဲကတစ်ခုဖြစ်နေသေးပြီးမနှစ်တစ်နှစ်ထဲမှာကိုလူပေါင်း 1.5 သန်းခန့်မှန်းချီသေဆုံးခဲ့ပါတယ်လန်ဒန်တက္ကသိုလ်ရဲ့တကွေးကျန်းမာသန့်ရှင်းတဲ့အပူပိုင်းဆေးပညာရှင်ကDr. Finn McQuaid ကလည်း
We know there's a 50% decrease in TB testing and
something. ဒါတော့သိထားပါတယ်။တောင်အာဖရိကနိုင်ငံမှာအခုလောလောဆယ် TB စစ်တာ50ရာခိုင်နှုန်းကျဆင်းသွားပါတယ်။ဒါကြောင့်လူတွေဆေးကန်းတွေဆေးရုံတွေမသွားနိုင်ကြတာမျိုးတွေဖြစ်နေတယ်။အဲ့ဒီတော့သူတို့ကို TB ရောဂါအဆုံးဖြတ်မပေးနိုင်တော့ဘူး။ဒါကဘာကိုဆိုလို့လဲဆိုတော့သူတို့အနေနဲ့နောက်လူတွေကို TB ဆက်ဖြန့်ပေးနိုင်တယ်လေ။ဒါကြောင့်ဇက်တိုက်တယောက်ပြီးတယောက်ကူးကုန်မှာမျိုးဖြစ်နေပြီလို့ပြောသွားတာပါ။ဒါအပြင်ငါဖျားကြောင့်သေရသူကလည်းအာဖရိကမှာဒီနှစ်ထဲမှာကိုနှစ်ဆတိုးလာနိုင်တယ်လို့လန်ဒန် Imperial College ကသုတေသူတွေကသတိပေးထားပါတယ်။ဒီသုတေသူတွေကပဲငါဖျားဆေးချင်တောင်ဖြန့်ဝေတာနဲ့ကုသပေးနေတာတွေရပ်တန့်နေတာကိုပြန်မစနိုင်ရင်အခုလိုစတိုးသေးနိုင်တာပါလို့ရှင်းပြပါတယ်။အခုလိုကြောက်လန့်စရာခံမှန်းချက်တွေရှိနေတဲ့ကြားကဖြည့်ရှင်းဖို့အခွင့်အလမ်းတွေလည်းတွေ့ထားတယ်လို့ဒေါက်တာ Karim ကဆိုပါတယ်။သူက
The opportunity to look at integration
between ဖွင့်စုပြီးလုပ်ကြည့်နိုင်တဲ့အခွင့်အလမ်းမျိုးပါဒီ covid hiv tb နဲ့တခြားရောဂါတွေကိုချိတ်ဆက်ပေါင်းစုပြီးကြည့်တာပါဒါကြောင့် corona virus တတိကြီးကြီးထားစောင့်ကြည့်ရင်မှယင်းနှိမ့်နေတဲ့အခါကျရင်ဒီ covid ကမ္ဘာကပ်ရောဂါတစ်ခုတည်းအတွက်အကျိုးဖြစ်တာမဟုတ်တော့ပဲတခြား hiv tb စတဲ့နိုင်ငံတွင်းကူးစက်ရောဂါကြီးတွေအတွက်လည်းတစ်ခါတည်းအကျိုးဖြစ်နိုင်တယ်လေလို့ပြောသွားတာပါဒေါက်တာ McQuaid ကလည်းကမ္ဘာအတိုင်းဝိုင်းနေတဲ့ပေါ်ပြီးကြဲကြဲပြန့်ပြန့်ကြည့်လှုပ်ဆောင်သင့်ပြီလို့အကြံပြုလိုက်ပါတယ်သူက
We stand to lose gains that we've been making in recent years
မချာခင်နှစ်တွေတည်းအောင်မြင်လာခဲ့သမျှပြန်ဆုံးရှုံးသွားဖို့ရှိနေပါတယ်ဒါတွေကကျွန်တော်တို့တကယ့်ကိုခက်ခက်ခဲခဲရယူနိုင်ခဲ့တာတွေပါအခုကပြီးခဲ့တဲ့9နှစ်10နှစ်20ထိတော့နောက်ပြန်ရောက်တော့မှကိုစိုးရိမ်နေရပါတယ်လို့ပြောသွားတာပါတကယ်တော့
ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အရေးအမြင့်ကြီးကြီးမားမားကိုအသုံးပြုလာနေတာပါ။ဆရာဝန်တွေကတော့တခြားသေးပြောက်များစေတဲ့ရောဂါတွေကိုလည်းမျက်ကွယ်ပြုမထားသင့်ဘူးလို့သတိပေးနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပါ။
ဒီ American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အားလုံးနဲ့မင်္ဂလာပါ။ Coronavirus ကဘာနှံ့ပြန့်နေတဲ့အချိန်မှာပေါ့နော်။လူတိုင်းက Second Wave လို့ခေါ်တဲ့ဒုတိယလှိုင်းဘယ်လိုဖြစ်လာလဲဆိုတာအကုန်လုံးသိကြနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ Recommendation တက်ကတူကဒီအနုစီဝါပါရဂူဘွဲ့အတွက်လေးလာနေတယ်။မိုက်ကင်ဆာဝန်ပြေကိုမင်းမြန်ပြီးတော့တင်ပြပေးမှာပါ။အခု COVID-19 နဲ့ပတ်သက်ပြီးတော့အားလုံးကဒီစိတ်ဝင်စားဖြစ်နေကြတာပါဆိုတော့ဒီ second wave ပေါ့နော်။ဒီဒုတိယလှိုင်းဆိုတဲ့စကားလုံးပေါ့နော်။ဟိုဘယ်ကနေစပေါ်လာတယ်အဲ့ဒီကစပြီးတော့နည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ပါ။ဒါဒုတိယလှိုင်းဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့1918တုန်းကဖြစ်ခဲ့တဲ့ဒီ influencer ဟို pandemic ကိုသူကအခြေခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ1918မှာစခဲ့တဲ့ဟာက1918မှာပထမဆုံးစဖြစ်တော့ဒီ spring ပေါ့နော်။ຫນွေဥရဒီမှာစဖြစ်တယ်။ဖြစ်ပြီးတဲ့ခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေတယ်ကျသွားတယ်။ကျသွားပြီးတော့ရေပြင်းကြီးမြင်းတိုင်းကျသွားပြီးတဲ့ခါကျတော့မှသူကဒီဆောင်းဥရဒီမှာ1918ဆောင်းဥရဒီမှာတစ်ခါပြန်တက်တယ်။တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကျသွားတယ်။ infection rate နဲ့ death rate ကလည်းပြန်ကျသွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်။အဲ့တော့အဲ့ဒီဟာကဒီလိုနှစ်နဲ့ချီပြီးတော့ကျသွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကျတယ်။ဒုတိယတစ်လိုင်းတက်တယ်ပြန်ကျတယ်။တတိယတစ်လိုင်းတက်တယ်ပြန်ကျတယ်။အဲ့ဒီဟာကသူက second wave ဆိုပြီးတော့သူက reference အနေနဲ့ယူပြီးပြောတာပေါ့နော်။
ဟုတ်ကဲ့ဆိုတော့အခု COVID-19 ဖြစ်နေတာနဲ့ပတ်သက်ပြီးတော့တချို့နိုင်ငံတွေမှာပေါ့နော်အများကြီးတက်တယ်တက်ပြီးတော့ကျတယ်ကျပြီးတော့ဘာမှမရှိပဲဖြစ်ပြန်တက်လာတယ်ဆိုတော့ဒီဒုတိယလှိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့နော်ဒုတိယလှိုင်းနဲ့ပတ်သက်ပြီးတော့ကဲအခုလိုမျိုးဒီဒုတိယလှိုင်းကနော်ဟို COVID-19 အတွက်ကိုဟိုတကယ်ရောဒီ1918မှာဖြစ်တဲ့ဒီတုတ်ကွေးပေါ့နော်ဒီရောဂါနဲ့ပတ်လိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ
တူပါသလားဆိုတော့အခုအနေနဲ့ဖြစ်နေတဲ့အခုလက်ရှိဖြစ်နေတဲ့အနေအထားကိုကြည့်ရတာကတော့ဟိုဓာတ်ရိုက်ကြီးတိတိချာချာတိတိပပကြီးတူတယ်ဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်ဟိုဒီလိုဒုတိယလှိုင်းဆိုတဲ့ဟာအခုဒီဥပမာဗီယက်နမ်လိုတိုင်းပြည်မျိုးပြီးမှတရုတ်ပြည်လိုသမဂ္ဂနိုင်ငံလိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်လိုတိုင်းပြည်မျိုးတို့တိုင်းစီမှာ0 ठी ဖြစ်သွားပြီးတော့တခါပြန်ပြီးတော့တက်လာတခါပြန်ပြီးတော့တွေ့ရတာဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်ဒါပေမဲ့ဥမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြားအဲ UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကကြတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီပြင်းကြီးညင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်မို့ဒါပထမ line မှာပဲရှိသေးတာလားနောက်တစ် line ဘယ်လိုလာမလဲအဲ့လိုမျိုးဟာမသိသေးဘူးပေါ့အဲ့တော့သေချာချာဒီဟာတစ်ခုလုံးကိုပုံစံဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေ
ဆိုတော့ဒီ COVID-19 ဒီ virus ပိုးနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုအတက်ကြတွေဖြစ်တာပေါ့နော်ဒီလိုမျိုးကူးစက်တာတွေကတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံနဲ့နည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါသူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်တယ်လို့မျိုးဒီ virus ရဲ့မျိုးဗီဇပြောင်းလဲမှုပုံမှာလည်းမူတည်တယ်ပေါ့နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဓမ္မနိုင်ငံမှာဖြစ်ဒီဆက်စပ်ခြင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်ကသူက mutation တွေရှိခဲ့တယ်အဲဒါကြောင့် Italy တို့Spain တို့မှာဒါကြောင့်မလို့သူတို့ကကူးစက်နှုန်းသိနှုန်းတွေအများကြီးများခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးဗီဇကဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်သူတို့အခုဒါတွေကဘယ်လိုထပ်ပြီးတော့ပြောင်းသွားသလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုသူတို့ထုတ်ပြန်ချက်မရှိသေးဘူးဆက်ခါကြမျိုးဗီဇပြောင်းလဲမှုပေါ်မှာလည်းမူတည်တယ်နောက်ပြီးလူတွေရဲ့အပြုတ်မှုအနေထိုင်နေပုံမှာလည်းမူတည်
လူတွေရဲ့ပြုတ်မှုကတော့အကုန်လုံးသိကြတယ်ပေါ့နော်အဲတော့6ပေးအခွာအနည်းဆုံးခက်ခွာခွာနေကြပါ နော်နောက် let's say ပါတော့ဘာလို့ဒါမျိုးပေါ့နော်တကူရေးတန်ရှင်းမှုလို့ပါတော့အခုဟိုဒီ mutation လို့ပြောတဲ့မျိုးဗီဇာပြောင်းနေတာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့ပါသူကဒီမျိုးဗီဇာပြောင်းနေတယ်ဆိုတာကအခုချိန်အထိကတော့သူကစပြီးတော့တွေ့တဲ့ဒီအခုဒီတွေ့တဲ့ covid 19ဟို virus ပေါ်ဒီသူနဲ့မျိုးဗီဇာတူတယ်96.400ကျိုင်းလုံးတူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခွာပုံစံရှိတဲ့လင်းတို့ပေါ့နော်မြင်းခွာပုံ horse shoe bats 18မှာတွေ့ခဲ့တဲ့ဟာ96.400ကျိုင်းလုံးတူတယ်မျိုးဗီဇာတူတယ်အဲ့ဒီကနေပြီးတော့သူကဒီ channel အဲ့ဒီဒီ300.600ကျိုင်းလုံးလောက်ကလေးရတာနည်းနည်းကွဲသွားကွဲသွားတဲ့ဟာအဓိကတွေ့ရတဲ့ဟာတော့ပေါင်းတဲ့ဒီ spike protein နော်ဒီအကြောင်းအောက်ဒီဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှရှိတဲ့ဟာနဲ့ကျမောက်ဒီပုံစံမျိုးတွတ်မယ် virus ကကျမောက်ဒီဆိုပြီးတွတ်မယ်ဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးကဒီ receptor ကိုလာပြီးတော့ထိတယ်နော် receptor ကိုလာပြီးထိပြီးတော့ပြန်ပေါင်းပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘလို့ဝင်လဲဆိုတော့အဲ့ဒီဟာဒီအဲ့ဒီဟာမှအဓိကကွဲသွားတယ်နော်အာကွဲသွားရဲဆိုတော့ဒါကသူကဒီမျိုးဗီဇာဒီကနေတဆင့်ပြောင်းသွားတယ်ပြောင်းသွားပြီးတော့ဒီဆက်လက်ရှင်တွေကဒါဒီမှာတွေ့ခဲ့တဲ့သူတို့ရဲ့ဒီမျိုးဗီဇာ sequence ပေါ့မျိုးဗီဇာ sequence ကိုသူတို့တင်တဲ့အရာကိုဒါဒီလောက်တူတယ်ဆိုပြီးတွေ့တယ်ပြီးတော့ဥရောပကတွေ့ခဲ့တဲ့ဒီလူနေစီကနေပြီးရတယ်ဥရောပတွေ့ခဲ့တဲ့လူနာရေးစီကမျိုးဗီဇာနဲ့ဒါကတရုတ်တီမှာမျိုးဗီဇာနဲ့ဒါကပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကြတော့ဒါကသူကအဲ့ဒီ spike protein မှာသူကပြောင်းလဲမှုလေးရှိတယ်တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကခံမှန်းတယ်ဒီဒါကြောင့်မလို့သူတို့ရဲ့ပြန့်သွားတဲ့နှုံးကအနော်ဥရောပမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမားမှာပြန့်သွားတဲ့နှုံးထက်ပိုတော့အစမတန်ပိုပြီးတော့များသွားတယ်။ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာတော့ကျွန်တော်တို့လည်းဒါလေးလာနေတော့မယ်။ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီယူနေင်းနဲ့ပဲလေးလာနေတော့မယ်ပေါ့နော်။ဒါမှဒီတစ်ချိန်ထဲမှာပဲသူတို့ကတွေးတဲ့ဒီ spike protein ကို target လုပ်တာဒီအထူးအောက်ဆုံးဖြစ်တဲ့တော့ကြောင့်မို့တော်တော်များများကာကွယ်ဆေးတွေကလည်းဒါလိုပဲဟိုအခုပူတည်နေကြတယ်
အဲ့တော့ mutation ကလည်းတိတ်အရေးကြီးတယ်ပေါ့နော်ဒီဟိုဒီဒီယောဂကုဆက်ပြန့်နှံ့တဲ့နေရာမှာအရန်အရေးကြီးတယ်ပေါ့
ဟုတ်ကဲ့ပါဟုတ
် COVID 19နဲ့ပတ်သက်ပြီးတော့ဟိုအခုမှလေ့လာနေတဲ့အချိန်မျိုးမှာဒီယောဂကကြောင့်လူတွေတေတာကုဆက်မှုများတာတွေဖြစ်တယ်ဆိုတော့ဒါကိုတားဆီးဖို့အတွက်ဒီကာကွယ်ဆေးတွေပေါ့နော်ထုတ်နေကြတယ်အခုဒုတိယလိုင်းလာရဲဆိုလို့ရှိရင်ပိုဆိုးမှလူတွေကစိုးရိမ်နေကြတယ်ဆွေးနွေးကြတဲ့အချိန်မှာကာကွယ်ဆေးထုတ်နိုင်တဲ့အနေအထားကိုပြောပြပေးပါ။ဘယ်လိုအခြေအနေရှိနေလဲ။ဟုတ်ပါတယ်။နောက်ဆုံးတရားတလောက်ပြောပြပေးပါ
။ဟုတ်ကဲ့ပါ။ဇူလိုင်30ရက်နေ့ထုတ်ပြန်တဲ့အရာကတော့အနေနဲ့ရရကဒီနိုင်ငံအသီးသီးကနေပြီးတော့ဟိုလူတွေနဲ့စပြီးစမ်းသပ်နေတယ်။ Phase 3 clinical trial Phase 2 3 ammo Phase 3 ammo စမ်းသပ်နေတယ်ဆိုတဲ့ဟာကစုစုပေါင်း26ခုရှိပါတယ်။ကျန်တဲ့ဒီနောက်လာမယ့်August September မှာလည်းထပ်ပြီးတော့လူတွေနဲ့စားမို့ထွက်လာမယ့်ဟာတွေကလည်းရှိနေပါသေးတယ်ဆိုတော့အစစအပောင်းအခုဒီလို vaccine candidate ပေါ့နော်ကာဝယ်ဆေးအလောင်းနေရာကတော့တို့ရာနဲ့ခြီးပြီးတော့တရားကျော်ရှိပါရှင့်ဟုတ
်ဒီတရားထဲမှာပေါ့နော်ဒီတရားလောက်မျိုးတွေအများကြီးလူတွေအကုန်ဝိုင်းစူးစမ်းနေတော့အများကြီးပဲထွက်လာတယ်ထွက်လာတဲ့ထက်ကတကယ်တမ်းပေါ့နော်အားထားရမယ့်ဥစ္စာဘယ်နှခုလောက်ရှိတယ်လို့သိရတယ
်တကယ်တမ်းအားထားရမယ့်ဟာဆိုတဲ့ဟာတော့ကျမဒီဘက် US ဘက်ကဟာတွေကိုကျမနည်းနည်းပို့ပြီးတော့ဖတ်မိတယ်ဆိုတဲ့ခါကျတော့ US ဘက်ကဟာကိုအရင်ပြောလိုက်တယ်ပေါ့နော် US ဘက်မှာဆိုရင်တော့အခုအလားလာကောင်းတဲ့ဟာကဒီ Moderna ကထုတ်တယ်ဆိုတဲ့ဟာရှိတယ်ဟို Johnson & Johnson ရှိမယ် Moderna ရှိမယ်နောက်ပြီးတော့ Pfizer ရှိမယ်နောက် Merck လည်းရှိမယ်ဆိုတော့ဒီနော်အဲ့ဒီကနေပြီးတော့သူတို့ကဒီအဲ့ဒီ candidate တွေကနေပြီးတော့အခုအလားလာအကောင်းဆုံးဆိုပြီးတော့ scientist တွေသူတို့ပြောနေတဲ့ဟာကတော့အဲ့ Moderna ကဟာပေါ့နော်ဒီ Moderna ကတော့သူက US မှာထုတ်တဲ့ US အခြေစိုက်ကုမ္ပဏီထုတ်တဲ့အထဲမှာသူကတော့အလားအလာတော်တော်လေးညှော်လင့်ချက်ရှိနေတယ်ဆိုတဲ့ဟာပေါ့နော်အလားအလာတော်တော်လေးကောင်းနေဆိုတဲ့အဆေးတစ်ခုပေါ့သူကတော့ဒီ mRNA ကို mRNA ကိုအခြေခံပြီးတော့လုပ်တဲ့ကောက်ဝင်ဆေးပေါ့နော်ဆိုတော့သူတို့ကဒီ virus ရဲ့ spike protein ကနေသူတို့ဒီအပိုင်းလေးတစ်ခုကိုသူတို့ကြည့်လိုက်တယ်ကွန်ပျူတာနဲ့ပုံဖော်ပြီးတော့အဲ့ဒီဟာကိုသူတို့အဲ့ဒီအပိုင်းလေးကိုသူတို့ target လုပ်တာ target လုပ်ပြီးသွားတဲ့ခါကျရင်သူကဒီဟာလေးကိုဆဲထဲမှာယင်ထည့်တယ်။တတ္တဝါမဲ့အစင်းထဲမှာလုပ်ပြီးရင်သူတို့ကတတ္တဝါနဲ့ဆန်းတယ်။အဲမြောင်းနဲ့ဆန်းတယ်။မြောင်းနဲ့ဆန်းတယ်၊ကြွက်နဲ့ဆန်းတယ်၊ကြွက်နဲ့ဆန်းတယ်၊မြောင်းနဲ့ဆန်းအဲ့လိုမျိုးလုပ်ခဲ့ပြီးသွားပြီဆိုတဲ့ခါကျရင်သူတို့ကဒီအပိုင်းစာလေးကတတ္တဝါထဲမှာဆိုလို့ရှိရင်သူတို့ရဲ့ခုခံအားကိုဘလောက်တိုးပွားနိုင်စေလဲဆိုတဲ့ဟာကိုသူတို့ကပြန်ပြီးတော့အစဉ်အဆက်ပြန်ပြီးတော့လေ့လာထားတာပေါ့နော်
။အခု ဒီ COVID-19 ဖြစ်တဲ့လူတွေစီကနေပြီးတော့သွေးရည်ကြီးကိုယူပြီးတော့ဆန်းတယ်လို့ပြောတယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဘာကြောင့်သွေးရည်ကြီးကိုယူပြီးဆန်းတာပါလဲ
ဟုတ်ကဲ့ပါဒါတရားကောင်းတဲ့မေးခွန်းမှာသွေးရည်ကြီးကိုယူပြီးတော့ဆန်းတယ်ဆိုတဲ့ဟာကသူ့ရဲ့သွေးရည်ကြီးကုထုံးရဲ့အဓိကသဘောတရားနေရာမှာလည်းသူကဘာလို့အခြေခံထားလဲဆိုရင် virus ကခန္ဓာကိုယ်ထဲကိုဝင်တယ်ဒီလူတစ်ယောက်ဒီ virus ကိုခုခံနိုင်တယ်သူ့ရဲ့ခုခံအားကနေပြီးတော့ဒီ virus ကိုဟုတ်ဥပမာပြောရမယ်ဆိုရင် virus ကကျက်မောက်သေးလေးဆိုရင်ကျက်မောက်ပြီးရဲ့အမွေးလေးကို target လုပ်နိုင်တယ်သူ့ရဲ့ခုအဲ့ခါကျတော့ချေဖြတ်နိုင်ဒီ virus ကိုသူချေဖြတ်နိုင်တယ်ဆိုအဲ့ဒီဟိုခုခံအားထွက်သွားတဲ့ဥစ္စာကြီးအဲ့ဒီခုခံအားကိုသူတို့ကနေပြီးတော့သွေးရည်ကြီးကနေခွဲထုတ်ယူပြီးတော့ antibody ရောခါတော့ဘောနော်အဲ့ခုခံအားသွေးရည်ကြီးကနေခွဲထုတ်ယူပြီးတော့အဲ့ဒီသွေးရည်ကြီးကိုအစားထိုးကုလာသွေးရည်ကြီးကုထုံးဆိုရဲဟုတ
်ပါဆရာအခု covid 19နဲ့ပတ်သက်ပြီးတော့ဒီကာကွယ်ဆေးတွေထုတ်နိုင်မှုလဲစူးစမ်းနေရပေါ့နော်အလားလားရှိတာတွေလည်းတွေ့နေရပြီဒီချိန်မှာလဲဒီဒုတိယလှိုင်းပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲအဲ့ဒါတွေနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါအခုကအခုဒီဆက်လက်ချင်းကျွန်တော်တို့ပြောခဲ့သလိုပဲပေါ့နော်ဟိုတချို့အတိုင်းကြီးတွေမှာကပထမဆိုင်ဒုတိယဆိုင်အဲ့လိုမျိုးပုံစံမျိုးနဲ့တွားနေတယ်ဘလို့ပထမတစ်ခုတတ်သွားတယ်ပြီးတော့ကျသွားပြီးတော့မှဒုတိယတစ်ချိန်ပြန်တတ်တယ်ဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာကျသူတို့အတက်ပြီးပဲရှိနေသေးတယ်ဆိုတော့ဒါပထမဆိုင်ထဲမှာပဲရှိနေသေးတာလားဘလို့မျိုးပြောင်းလဲဆိုတဲ့ဟာကိုမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာကြီးကရောပထမဆိုင်ထဲမှာပဲရှိနေသေးတာလားဟိုဘလို့မျိုးသွားမယ်ဆိုတော့ဟိုလည်းပြောလို့မရသေးဘူးနော်အခုကတော့တဖြည်းဖြည်းတက်တဲ့ဟာကဟိုခုံခုံပြီးတော့ဥပမာဒီအိန္ဒိယလိုမျိုးခုံခုံပြီးတက်သွားတာမျိုးမဟုတ်ပဲねတက်တယ်တရောက်နှစ်ရောက်အဲ့လိုများတဲ့အချိန်ဆိုရင်10ရောက်အဲ့လောက်ပတ်ဝန်းကျင်အဲ့လောက်တွေပဲတက်နေတယ်ဆိုတာကြတော့ဒါထိန်းလို့ရနေသေးတယ်ဖြစ်နေပြီမဲ့ပြည်သူတွေအနေနဲ့လည်းအဲ့လိုတိုင်းငါတို့မဖြစ်ပါဘူးဆိုပြီးတော့အဲ့လိုမျိုးကြီးတော့မပေါ်စားတင်ပါဘူးပေါ့နော်အနည်းဆုံးတော့အထူးသဖြင့်ဟိုအသက်60 65 65အထက်လူကြီးတွေနောက်ယောဂခံရှိတယ်ပဲအရွယ်မဆိုယောဂခံရှိတယ်လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခက်ခေါက်ခေါက်ဆက်နေရမယ်နောက်ပြီးတော့အဲ့လိုအပြင်သွားတဲ့ခါကျရင်ညနှာခေါင်းစည်းလေးတွေပေါ့နော်ဆွတ်သွားရမယ်အဲ့လိုမျိုးပေါ့အဓိကကတော့လူစုလူဝေးရှောင်ရှားရမယ်ဒါမျိုးတွေတော့တကွေတကာရတန်ရှင်းရေးနော်အင်တန်ရှင်းရေးအဲ့လိုမျိုးတွေနဲ့တန်ရှင်းရှင်းဆက်ပြီးတော့နေရင်းနဲ့ရင်းချေအတွက်ကိုပေါ့နော်
ဒုတိယလိုင်းကိုကာဝယ်ဖို့ပေါ့
ကိုတို့ကတော့အလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်ပေါ့ဒီခါလေးကာဝယ်ပေးဖို့ကြားချင်ပါဟုတ
်ကျေးဇူးများကြီးတင်ပါတယ်မခင်စားဝန်တင
်ဟုတ်ကဲ့ပါအခုလိုပါဝင်ဆွေးနွေးပွင့်ရတဲ့အတွက်ကိုလည်းကျေးဇူးများကြီးတင်ပါတယ်လို့တော့ခင်ဗျာ
မင်္ဂလာပါဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။နိုင်ငံရေးပါတီခေါင်းဆောင်တို့အကြံပေးသလိုစစ်အာဏာသိမ်းပွဲတစ်ခုပေါ်ပေါက်လာနိုင်သလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။ဥစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရယ်ရှင်။
ပြီးခဲ့တဲ့ဩဂုတ်လ14ရက်နေ့ကနေပြည်တော်မှာဒီခံပြိုးအပါအဝင်သူ့ရဲ့မိဖက်34ပါတီနဲ့တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံပွဲလုပ်ပါတယ်။နောက်ပိုင်းထွက်ပေါ်လာတဲ့သတင်းတွေအရတွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့ကလက်ရှိရွေးကောက်ပွဲကော်မရှင်ဟာအာဏာရ NLD ပါတီဘက်ကိုပယ်လိုက်မှုတွေလုပ်နေတယ်။ဥပဒေနဲ့မညီတာတွေလုပ်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာဘလို့နည်းနဲ့မှတရားမျှတမှုမရှိနိုင်ဘူး။အဲ့ဒီကိစ္စကိုတမရကာကွယ်ရေးဦးစီးချုပ်ကဝင်ရောက်ဖြေရှင်းပေးပါဆိုပြီးတင်ပြတယ်လို့သိရပါတယ်။ပါတီခေါင်းဆောင်တယောက်ကတော့တမရကာကွယ်ရေးဦးစီးချုပ်အနေနဲ့အာဏာသိမ်းပြီးရွေးကောက်ပွဲကျင်းပပေးပါဆိုတဲ့သဘောမျိုးအထိတင်ပြတယ်လို့ဆိုပါတယ်။ဒီတွေ့ဆုံမှုဟာနိုင်ငံရေးနဲ့သက်ဆိုင်တဲ့အသိုင်းအဝိုင်းကြားမှာရောပြည်သူတွေကြားမှာပါအတော်လေးကိုခရရက်ခတ်သွားတဲ့တွေ့ဆုံမှုလို့ပြောနိုင်ပါတယ်။အဲ့ဒီတွေ့ဆုံပွဲဘလို့ဖြစ်လာတာလဲ။ဘယ်သူတွေကဘာတွေဆွေးနွေးကြသလဲ။တမရကာကွယ်ရေးဦးစီးချုပ်ကဘာတွေပြန်ပြောသလဲ။မြန်မာနိုင်ငံမှာဆက်အာဏာသိမ်းပွဲတစ်ခုဖြစ်လာနိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ခုတစ်ပတ်အဲ့ဒီအကြောင်းလေလာတင်ပြသွားပါမယ်
ဒီခိုင်ပြိုးပါတီကစီစဉ်တဲ့တက်ချုံတဲ့နိုင်ငံရေးပါတီ34ပါတီတွေ့ဆုံပွဲမှာ2015ခုနှစ်ကပြည်ထောင်စုအဆင့်အနိုင်ရတဲ့ပါတီ5ပါတီပါပါတယ်ပါတီ28ခုကတော့2015ရွေးကောက်ပွဲမှာလုံးဝအနိုင်ရခြင်းမရှိခဲ့သလိုပါတီတချို့ကတော့အခုမှရွေးကောက်ပွဲဝင်မဲ့ပါတီအသစ်တွေဖြစ်ပါတယ် 2015ရွေးကောက်ပွဲရလဲ့အရာပါတီ၅ခုဟာပြည်ထောင်စုအဆင့်လွှတ်တော်မှာအမှတ်49နေရာရခဲ့တာမို့တက်ချုပ်ကိုတွေ့ရမှာရွေးကောက်ခံအမှတ်စုစုပေါင်း491ယောက်ရဲ့ဆယ်ရာခိုင်နှုန်းလောက်ကိုကိုစားပြုတယ်လို့မှတ်ယူနိုင်ပါတယ်။တက်ချုပ်နဲ့မတွေ့ခင်ပါတီခေါင်းဆောင်တွေဟာတိခိုင်ဖြိုးရုံးချုပ်မှာအရင်စုစည်းပြီးဆွေးနွေးပွဲမှာအားလုံးကိုစားတင်ပြမဲ့ပုဂ္ဂိုလ်5ယောက်ကိုရွေးချယ်ပါတယ်။အဲ့ဒီပုဂ္ဂိုလ်တွေကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေ၊အမျိုးသားဒီမိုကရေစီပါတီတစ်ဥက္ကဋ္ဌဦးသိန်းညွန့်၊အမျိုးသားတွတ်တက်ရေးပါတီဥက္ကဋ္ဌဒေါက်တာနေစင်လက်၊ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခိုင်နဲ့ပအုပ်အမျိုးသားအဖွဲ့ချုပ် PNO ပါတီဒုတိယဥက္ကဋ္ဌဦးခွန်မောင်တောင်းတို့ပဲဖြစ်ပါတယ်။တွေ့ဆုံပွဲမှာဦးခင်မောင်ဆွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဥပဒေချိုးဖောက်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူး။ရွေးကောက်ပွဲပြီးသွားရင်လည်းတပါတီကြီးဆိုပြီးအနိုင်ကျင့်တော့မယ်။ဒါကြောင့်ကော်မရှင်ဥက္ကဋ္ဌကိုဖယ်ရှားဖို့တက်မတော်ကကူညီပါလို့တင်ပြခဲ့ပါတယ်
။ဒီမိုကရေစီပါတီစစ်ဥက္ကဋ္ဌဦးသိန်းညွန့်ကတော့အဲ့ဒီထက်တိတိကျကျအကြံပေးပါတယ်။1958ခုနှစ်ပါလီမန်ဒီမိုကရေစီခေတ်ဦးနုအစိုးရလက်ထက်မှာနိုင်ငံရေးဆိုင်ရာအကြက်တဲကြောင့်1948ခုနှစ်ဖွဲ့စည်းပုံကိုအသုံးပြုပြီးတပ်မတော်ကတရားဝင်အာဏာလွှဲပြောင်းရယူခဲ့ပြီး1960ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပပေးခဲ့တဲ့ဖြစ်စဉ်ရှိခဲ့ဘူးတဲ့။ဒါကြောင့်အခုလဲ2008ဖွဲ့စည်းပုံကိုအသုံးပြုပြီးတပ်မတော်ကအာဏာလွှဲပြောင်းရယူပြီးမှရွေးကောက်ပွဲကျင်းပပေးသင့်တယ်ဆိုပြီးတင်ပြခဲ့တာပါ။ပြောရရင်တော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကိုဆက်အာဏာသိမ်းဖို့တိုက်တွန်းခဲ့ကြတာမျိုးပါ။တိစုံဘွဲမှာတရားဝင်တင်ပြခွင့်ရသူ9ယောက်အပြင်ပုဂ္ဂိုလ်တချို့ကိုစကားပြောခွင့်ပေးခဲ့ပေမဲ့အဓိကကတော့ရွေးကောက်ပွဲကော်မရှင်ကိုအပြစ်တင်တာကအဓိကကျနေတာတွေ့ရပါတယ်။ဘုရင်မူကြီးမေအောင်လှိုင်ကလည်းအစိုးရအပေါ်သူ့ရဲ့မကျေနပ်ချက်တွေကိုပြန်ပြောတာတွေ့ရပါတယ်။သူကတပ်မတော်မှာတိုက်ပွဲမှာဒဏ်ရာရတဲ့သူတွေရှိကြောင်းအဲ့ဒီလူတွေထဲမှာထိုင်ပြီးတော့အလုလုနိုင်တဲ့သူတွေပါဝင်ကြောင်းအရင်ကအဲ့ဒီလူတွေကိုအစိုးရဘက်ကကူးပြောင်းတာဝန်ထမ်းဆောင်ခွင့်ရခဲ့ပေမဲ့အခုနောက်ပိုင်းအဲ့ဒီလူတွေကိုအစိုးရဘက်ကဝန်တန်းအဖြစ်အလုတ်ခန့်ပေးတာမရှိလို့သူ့အနေနဲ့စိတ်မကောင်းဖြစ်ရကြောင်းရှမ်းပြည်နယ်ဘက်ကသူသွားတော့လဲပြည်သူတွေကတိုက်နယ်ဆေးရုံရှိပြီးဆရာဝန်မရှိတဲ့ကိစ္စမျိုးတင်ပြတာရှိကြောင်းသူ့အနေနဲ့တပ်မတော်ဘက်ကနေပတ်မိုးချင်ပေမဲ့အစိုးရဘက်ကခွင့်မပြုလို့စိတ်မကောင်းဖြစ်ရကြောင်းအလားတူဘာသာရေးလူမှုရေးကိစ္စတွေနဲ့ပတ်သက်ပြီးသူကလုတ်ပေးချင်ပေမဲ့အစိုးရဘက်ကနေကန့်သတ်ချက်တွေရှိနေတဲ့အကြောင်းရင်ဖွင့်သွားတာတွေ့ရပါတယ်
တွဲဆောင်ပွဲမှာနိုင်ငံပါတီခေါင်းဆောင်တချို့တင်ပြတဲ့စစ်တပ်ကအာဏာလွှဲပြောင်းရယူပြီးရွေးကောက်ပွဲကိုကြီးကြပ်လုပ်ပေးဖို့ဆိုတဲ့အကြံပေးချက်ကိုတော့လက်ခံခဲ့ပုံမရပါဘူး။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကရွေးကောက်ပွဲဝင်ကြဖို့ပြည်သူတွေကိုမဲပေးဖို့နှိုးဆော်ကြဖို့ရွေးကောက်ပွဲတရားမျှတမှုရှိမရှိစောင့်ကြည့်ပြီးရွေးကောက်ပွဲနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေပေါ်မူတည်ပြီးသူ့အနေနဲ့ဆက်လုပ်သွားမယ်လို့အဖြေပေးခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစတဲ့ရင်စစ်တပ်ကအာဏာလွှဲပြောင်းရယူမှုအာဏာသိမ်းမှု၃ချိန်ဖြစ်ခဲ့ပူပါတယ်။1958ခုနှစ်နဲ့1988ခုနှစ်တွေမှာတီဆဲအစိုးရကစစ်တပ်ကိုအာဏာလွှဲပြောင်းပေးတာဖြစ်လေတော့ဥပဒေကြောင့်ရဆိုတရားဝင်အာဏာလွှဲပြောင်းပေးမှုလို့ဆိုနိုင်ပါတယ်။1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆီအာနာသိမ်းပွဲကတော့ဖွဲ့စည်းပုံခြေခံဥပဒေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ခဲ့တယ်လို့သတ်မှတ်နိုင်ပါတယ်။လက်ရှိတီဇဲ2008ဖွဲ့စည်းပုံမှာတော့တက်မတော်အနေနဲ့သူ့ဘာသူတိုင်းပြည်အာဏာကိုရယူနိုင်တဲ့ပြဋ္ဌာန်းချက်မျိုးတစ်ခုမှဖော်ပြထားတာမတွေ့ရပါဘူး။နိုင်ငံတော်သမ္မတအနေနဲ့တိုင်းပြည်မှာတကယ့်ကိုဆိုးရွားတဲ့အချုပ်အခြာအာဏာလက်လွတ်ဆုံးရှုံးစေမယ့်အခြေအနေမျိုးကြုံနေရပြီလို့ယူဆတဲ့အခါမှသာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲပြောင်းပေးဖို့ပြဋ္ဌာန်းထားတာတွေ့နိုင်ပါတယ်။တနည်းပြောရရင်တော့နိုင်ငံတော်သမ္မတကမပေးရင်တက်ချုပ်အနေနဲ့တိုင်းပြည်အာဏာရယူဖို့ဆိုတာမဖြစ်နိုင်ပါဘူး
။လက်ရှိချိန်အောက်မှာ NLD အစိုးရအဖွဲ့ရဲ့သမ္မတအနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအကြောင်းတစ်စုံတစ်ခုကြောင့်အာဏာလွှဲပြောင်းပေးမယ်ဆိုတာမျိုးဟာအလွန်မဖြစ်နိုင်တဲ့ကိစ္စပါ။အထက်ပြေကတော့တက်ချုပ်အနေနဲ့ဖွဲ့စည်းဖို့အရာတရားဝင်အားဖြင့်တိုင်းပြည်အာဏာရလာဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒီအတွက်တိုင်းပြည်ရဲ့အာဏာရရက်ကိုကိုယ့်ဖာသာကိုရယူခြင်းနဲ့ဆိုရင်1962ခုနှစ်တုန်းကဗိုလ်ချုပ်ကြီးနေဝင်လုပ်ခဲ့သလိုဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ဆက်အာဏာသိမ်းပြီးမှရမယ့်သဘောသက်ရောက်နေတာတွေ့ရပါတယ်။လက်ရှိအခြေအနေအရအဲ့ဒီလိုအကောင့်တွေဖော်ဖို့ဆိုတာကလည်းသိပ်ပြီးလွယ်ကူတဲ့ကိစ္စမျိုးတော့မဟုတ်ပါဘူး။တပ်မတော်တပ်တွေအခြေအနေပြည်သူတွေရဲ့အခြေအနေမြန်မာနိုင်ငံတကာအခြေအနေအထူးကျဖြစ်တိုင်းနောက်ကနေရပ်တည်ပေးတဲ့အိန္ဒိယအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအစအစအရာရာချင်းချင်းတွဲဆရမှာဖြစ်တဲ့အပြင်တပ်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ဖို့အဓိကတာဝန်ရှိတယ်လို့ခံယူထားတာကြောင့်ပါလက်ရှိနိုင်ငံရေးပါတီခေါင်းဆောင်တချို့ တမရောကာကွယ်ဦးစီးချုပ်စီသွားပြီးအကြံပေးသလိုဆေးအနာသိမ်းပွဲတစ်ခုပေါ်ပေါက်မဲ့အလားအလာမတွေ့မမြင်ရသေးကြောင်းပ
ါဘင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့တော်ရရှင်နဲ့အချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ဖြစ်တဲ့မြန်မာတချင်းတဲ့ပုဂ္ဂိုလ်လည်းနှားဆင်ကြရမှာဖြစ်ပါရင်နော်အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတဲ့တော်ရရှင်ရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြပြပေးသွားခြင်းပါတယ်စီးစွားဖြူဖြူဆိုတဲ့ Facebook account ပိုင်ရှင်ကတော့ VOA ကိုအားပေးနှားဆင်တာ Radio ကနေပြီးတော့ Internet ခေတ်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်โอเคခုလောက်နှစ်ရှည်လာများနားဆင်အားပေးလာတဲ့သောရရှင်စီးစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်။သူလေးဆိုတဲ့သောရရှင်ကတော့ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖမ်းလို့မရပါတဲ့။လိုင်းပြောင်းသွားရတယ်ဆိုရင်တစိမ့်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့။ဟုတ်ကဲ့ပါ။ကျွန်မသူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါတယ်ရှင်။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါတယ်နော်။ဒီတက်ဆက်တဲ့ဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြောပြပေးနေပါတယ်ရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးနားဆင်တာပါ။ VOE မနေ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်နေညတိုင်းမှာပြန်ပြီးတင်ထားပေးပါရနော်။ရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်ထိကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေဆိုရင်ကျမတို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရီကို Facebook မှာဓာတ်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျမတို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောဓာတ်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တက်ကိုထုတ်လွှင့်ပေးပါရယ်။ဈာထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရယ်နော်။အခုလောအားပေးတဲ့အတွက်ကျေးဇူးတင်ပါရယ်။ VOA ရေကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါရယ်ခင်ဗျာဆိုပြီးရေးလာတဲ့တကုံမျိုးတက်ကတော့ရရှင်ဥလာထွန်းဖြစ်ပါရယ
် VOA ရဲ့တည်နေတဲ့တင်ဆောင်ပါတုဒ္ဒဘောင်းဆောင်တင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ဂျင်းနဲ့အာရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါဒီလိုသိရတာဟာ VOA ရဲ့ပြည့်စုံတဲ့တင်ထနာကြီးရဲ့ကျေးဇူးကြောင့်ပါတင်ဖြစ်ရအဆောက်ကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်သိပ္ပံနဲ့ဤပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဤပညာတိုးတက်မှုကလည်းအမခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွဲဆောင်ကြမ်းကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာတ်ကိုလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါဘာဖြစ်ဖြစ်ကျဉ်းတ်စရာကောင်းပါလဲကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုအခုတည်းကြီးနားနေတော့မှပဲဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်တော်တဲ့လေးဆိုရဲစပါ
ဟုတ်ကဲ့ပါသောရရှင်ဦးလာထုံးကတွေးမိတိုင်းအယူနာသည့်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုရဲဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ
်
မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့တော်ရရှင်ကတော့အမေရိကန်နဲ့မြန်မာကဘရောမဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးတော့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘရောမမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကအလူအခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစာရဲပေါ်မှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှန်လုံးစေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါရဲ့နော်စာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာချက်မှတ်လုံးဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ဆက်ပြီးတော့ဒေါ်ရရှင်မြင့်တီသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာရီနောက်ပြီးတော့တချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာရီကိုဝေမျှပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့ဒေါ်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီဒေါ်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်မြန်မာနိုင်ငံမှာအလုပ်ခံရှားပါနေတဲ့အခြေအနေကိုဒီဒေါ်ရရှင်ရဲ့စာမှာထင်အပ်ပြထားပါတယ်เนาะအော်ဒါနဲ့ဒေါရရှင်နေကို Facebook စာမျက်နှာမှာရေးလာတဲ့ဒေါရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးကြပါတယ်။ဒီဒေါရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတမာဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်တက္ကသိုလ်ကလေးလာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို့လိုက်လို့သလားကွန်သလားကွန်မန့်ပေးသလားကိုပြောချင်တာထင်ပါတယ်နော်ဆဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသူနဲ့နှုတ်ထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပရိသတ်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်နေဆိုတာအသေးချပါရှင်။ဒီဘက်ဒေါ်ရရှင်ရဲ့အစာရိမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့ဒေါ်ရရှင်တွေအတွက်မြန်မာသချင်းလေးတို့ဒေးလက်ဆောင်ပေးဦးမှာဖြစ်ပါရယ်နော်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင် bammy@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစားနေပါတယ်ရှင် မြန်မာသတင်းလေးတစ်ပုဒ်ဒေလဆောင်တောင်းထားရတဲ့တော်ရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့တော်ရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါတယ် Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါတယ်မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာဒေလဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင် Okay Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီဒေတောင်းထားတဲ့တော်ရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြပါအောင်ရှင်
ရာခသိမ်းပျော်ရွှင်ပါစေလူခသိမ်းအကုန်စန္ဒရီအလုံးပြည့်စုံမျော်လင့်ခြင်းများနဲ့ထပ်တူနေတိုင်းရှင်သန်နိုင်ဘူးအကျဉ်းနာစိမြစ်သားတတူလွန်ချုံနေစေတနာအပြည့်ကူညီပေးမမေသူတွေနေရာတိုင်းမှာဤမြမပြီမဆိုင်စပါမြောင်ပေါ်ပါစေမြမပြီမတာရချင်မြည်ကြပါစေနှလုံးသားလာသူများတို့တဲ့တို့ဘွားကိုစိန်ပါရွှင်လန်းချမ်းမြည်ပြည်စုံဒီမြေဒီရင်ငိမ့်ချမ်းစေဖို့မြမပြီမသာသနာတရားစင်တရားမှန်တွေမြမပြီမတာရချင်မြည်ကလုံးတလာသူများတို့တဲ့တို့ဘွားကိုစိန်ပါရှင်လန်းချမ်းမြေပြည်စုံဒီညီဒီညီချမ်းစေဖို့
ဆိုထားရဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေရည်နေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော်တို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်
။ Near the poop will need the time to learn and be thinking do she nagalanya la pasi bu Mima san yi zaba mia po ba zi Mima pi ma ta ya chen yi ja ba zi Nalong na la du mia Do da de do bwa ko se na ba Shun lan chen yi di zung di
Aku sa bi gaba da loa ga tu ja re da din le rui go tin pya pi ba me Corona ka yoga ka la dwin Shei u yo ba ga Latvia nai ngan ga Phan long ain tae khu gan le ta khu ha De ta gan khi twa ae de rui go swae saung ni ba de ဒိမတ်နိုင်ငံကတက္ကသိုလ်ကျောင်းသူတယောက်ဟာသူ့ဘာသာသူပိုးတန့်စင်နိုင်တဲ့နှာခေါင်းစည်းတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။အရှေ့ဥရောပမှာရှိတဲ့လက်ဗီးယားနိုင်ငံကဖန်လုံအိမ်တဲခုခံလေးတစ်ခုဟာဒေသခံခီးသွားဧည့်သည်တွေကိုဆွဲဆောင်နေပါတယ်။ဒီတဲခုခံကို꽈ကြအမျိုးသားဥယျာဉ်ကြီးတွေကအမတာမြစ်ပေါ်မှာကျူးရမ်းနဲ့တွယ်ချိတ်တိဆောက်ထားတာပါ။ကျူရမ်းပေါ်မှာလဲအရှိနဲ့အနောက်အဝေးထင်းဝင်ပုံးနဲ့ထိန်းချုပ်ပြီးရွေးလျားနိုင်ပါတယ်လူနှစ်ယောက်ဖမ်းလို့အိမ်ထဲမှာတဲခုနိုင်မှာဖြစ်ပြီးကညကိုအမေရိကန်ဒေါ်လာ190လောက်ကျပါတယ်မနက်စာနဲ့ညစာစားဖို့ကတော့တက်တက်ဝယ်ရမှာဖြစ်ပြီးကော်ဖီဝိုင်နဲ့ကိတ်မုအစားအသောက်တွေအတွက်တစ်ယောက်ကိုဒေါ်လာ40ထပ်ပြီးတော့ပေးရပါတယ်ဖမ်းလို့အိမ်အတွင်းမှာတော့နှစ်ယောက်အိတ်ခရင်တစ်လုံးပါပြီးရေချိုးကန်းအိမ်သာတော့မပါပါဘူးညဘက်တိတ်ဆိတ်မှုကိုခံစားနိုင်ပြီးနေ့ဘက်မှာတော့စီစဉ်နေတဲ့မြေရဲ့အလှပကိုခန်းစားနိုင်မှာပါအခုလိုဖန်လုံအိမ်မှာခစ်သစ်အိမ်သားနဲ့ရေချိုးတတ်မပါပေမဲ့လို့တဘာဝပတ်ဝန်းကျင်ရဲ့အလှပကြောင့်ဒီနှစ်နွေရာသီတစ်ခုလုံးတဲခိုချင်တဲ့သူတွေတန်းစီနေကြပါတယ
်မက္ကဆီကိုနိုင်ငံမြောက်ပိုင်းက မွန်တရေမြို့ကလေးမှာပညာကုမ္ပဏီတစ်ခုကဖန်လောင်းကားတစ်စီးကိုတီထွင်ပြီးမွေးကင်းစကလေးတွေကိုသူတို့ရဲ့ဆွေမျိုးသားချင်းတွေကြည်နိုင်အောင်စီစဉ်ပေးနေပါတယ်။ဖန်လောင်းကားထဲမှာမွေးကင်းစကလေးနဲ့မိဘတွေမဝင်ခင်ပိုးသက်ဆေးတွေနဲ့တေချာတန့်စင်ထားပါတယ်။ကလေးကိုကြည့်ကျင်တဲ့အဖိုးအဖွာဆွေမျိုးတွေကကားနဲ့လာကြည့်ရမှာဖြစ်ပြီးသိရင်နီးတဲ့ဆွေမျိုးမှသာမှန်အကာနာကိုကတ်ကြည့်ခွင့်ရမှာပါ။ကိုရိုနာကပ်ရောဂါကာလအတွင်းဗိုင်းရပ်စ်ပိုးမကူးစက်အောင်လှုပ်ဆောင်တဲ့အစီအစဉ်တစ်ခုဖြစ်ပြီးတော့ဒီဖန်လောင်းကားကိုအသုံးပြုဖို့အတွက်တနိုင်ကိုအမေရိကန်ဒေါ်လာ40လောက်ကျသင့်မှာပါ။အဒမ်အာနက်စတိုဂွန်ဇာလက်စ်ကဒီဖန်လောင်းကားအကြံဉာဏ်ကိုစဉ်စားတီထွင်ခဲ့တာဖြစ်ပြီးတော့သူ့သမီးလေးမွေးတဲ့အချိန်မှာအသက်65နှစ်အရွယ်အဖွားဖြစ်သူကြီးစုနိုင်ဖို့အတွက်ဖန်တီးခဲ့တာပါ။
တက္ကသိုလ်ကျောင်းသူတယောက်ကတော့သူ့ဘာသာသူပိုးတန့်ရှင်နိုင်တဲ့နှာခေါင်းစီတစ်မျိုးကိုတီထွင်လိုက်ပါတယ်။ဒီဇိုင်းကျောင်းသူတယောက်ဖြစ်တဲ့ဆာရာလီကရော့ခါ UV ခရမ်းလွန်ရောင်စီနဲ့သူ့ဘာသာသူပိုးတန့်နိုင်တဲ့နှာခေါင်းစီကိုတီထွင်လိုက်တာပါ။ UV ခရမ်းလွန်ရောင်စီကိုဘက်တီးရီးယားတွေပန်းစင်ဖို့သိပ္ပံပညာရှင်တွေကငွေကူကလေးကသုံးနေတာဖြစ်ပြီးဗိုင်းရပ်စ်တွေပန်းစင်ဖို့အတွက်ကတော့လုံလောက်တဲ့ UV ပမာဏပေးနိုင်ဖို့လိုပါတယ်။ကရော့ခရဲ့နှာခေါင်းစီမှာတက်ထူအောက်ဆိုက်တွေတုံ့လင်းထားတာဖြစ်ပြီးတော့ UV ခရမ်းလွန်ရောင်စီထုတ်လုပ်နိုင်တဲ့ဖန်ကြောင်းကိုလည်းတခါတည်းတွဲချုပ်ထားပါတယ်။ဒီဖန်ကြောင်းလေးတွေကိုဝါယာကျိုးနဲ့ဘက်ထရီချိတ်ဆက်ထားတာပါ UV မီးတွေကိုဖွင့်လိုက်တဲ့အခါမှာတက်ထူအောက်ဆိုက်မျက်နှာပြင်ပေါ်ကဗိုင်းရပ်စ်တွေကိုတန့်စင်ပြီးသားဖြစ်သွားပါတယ်အဒီနောက်နှာခေါင်းစီးကိုပြဲပြီးတော့လည်းသုံးနိုင်ပါတယ်ဒီနှာခေါင်းစီးကိုခရော့ကသူ့ရဲ့မဟာသိပ္ပံပွဲအတွက်ရည်ရွယ်ဖန်တီးခဲ့တာဖြစ်ပြီးနှာခေါင်းစီးထက်မျက်နှာပြင်ပိုကြီးတဲ့နေရာတွေမှာပိုတက်နိုင်ဖို့ရည်ရွယ်ထားတာပ
ါတရုတ်နိုင်ငံကအပျော်တဲ့မော်ဒယ်လုပ်နေတဲ့အဖွားလေးယောက်ဟာပြီးခဲ့တဲ့အပတ်ဂျာတာဘရီနီကမြို့တော်ဘေကျင်းကလမ်းမရီမှာနှာခေါင်းစည်းမတက်ဖဲလမ်းလျှောက်ခဲ့ကြပါဗါးကိုရိုနာကပ်ရောဂါကာလအတွင်းဖြေလျှော့မှုတွေလုပ်ပေးပြီးတဲ့နောက်ပိုင်းဘဝဟာပုံမှန်ပြန်ဖြစ်လာပြီးဆိုတာပြကျင်တဲ့အတွက်အခုလိုမော်ဒယ်လျှောက်ခဲ့ကြတာပါသူတို့အဖွဲ့ကိုဂလမ်မာဘေကျင်းလို့နာမည်ပေးထားတာဖြစ်ပြီးတော့အသက်60ကျော်အရွယ်အမျိုးသမီး၄ဦးပါဝင်ပါတယ်ပြီးခဲ့တဲ့နှစ်ကလည်းအခုလိုတရုတ်ရိုးရာဝတ်စုံပေါင်အထိခွဲထားတဲ့စကတ်အကွဲချင်းပေါင်ကိုဝတ်ဆင်ပြီးသေးဆိုင်တွေအများကြီးရှိတဲ့ရက်ွက်ထဲမှာလမ်းလျှောက်ပြတဲ့ဗီဒီယိုဟာနာမည်ကြီးသွားခဲ့ပါတယ်ခင်ဗျာ
အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းတနင်္လာနေ့နနက်ခင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါမြန်မာနိုင်ငံရခိုင်ပြည်နယ်မှာ COVID-19 ကူးစက်ဖြစ်ပွားမှုအထူးမြန်ဆန်နေပြီးဩဂုတ်လ16ရက်နေ့ကနေ21ရက်နေ့အထိ5ရက်တာကာလအတွင်းဗိုင်းရပ်စ်ကူးစက်ခံရသူအသစ်45ဦးထိတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့တနင်္ဂနွေနှောင်းပိုင်းထုတ်ပြန်ကြမှာဖော်ပြထားပါတယ်COVID-19 ကပ်ရောဂါကိုကုသဖို့အဓိကကုထုံးဆိုင်ရာအောင်မြင်မှုကို American သမ္မတ Donald Trump ကဒေတာစံတော်ချင်းတနင်္ဂနွေညမှာကြေညာဖို့ရှိကြောင်းအင်ဖြူတော်ကပြောကြားခဲ့ပါတယ်။လက်ရှိ American ပြည်ထောင်စုမှာ Coronavirus ကြောင့်သေဆုံးသူပေါင်း 38,600 ကျော်ရှိပြီး 5.8 သန်းနီးပါးကူးစက်ခံထားရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေရတာ၃နှစ်ပြည့်ခဲ့ပါပြီ။ဒုက္ခသည်စခန်းတွင်းကယာယီဆောက်ထားတဲ့ခိုလုံရေးစခန်းတွေမှာနေထိုင်နေရတဲ့မြန်မာနိုင်ငံကမွတ်စလင်လူနည်းစုဝင်တသန်းလောက်ရဲ့ရှေ့ရေးကတော့မရေမရာရှိနေဆဲဖြစ်ပါတယ်။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းလူသိများတဲ့မွန်ခရိုင်ခေါ်ကန်မြို့မှာကျောင်းသားအုပ်စုတစုနဲ့ပြည်သူတွေပူးပေါင်းပြီးစနေနေ့ညကစုဝေးဆန္ဒပြခဲ့ကြပါတယ်။သူတို့ကဝန်ကြီးချုပ်ပရာယုတ်ချန်အိုချာယာဒုကနှုတ်ထွက်ပေးဖို့နဲ့ပါလီမန်ကိုဖျက်သိမ်းပြီးအခြေခံဥပဒေတည်တရက်ရေးဆွဲပေးဖို့အစိုးရကပြည်သူကိုချိန်ချောက်နေတဲ့လုပ်ရက်တွေရပ်တန့်ဖို့တောင်းဆိုခဲ့ကြပါတယ်။အီရန်နိုင်ငံမှာမှားယွင်းပြစ်ချခံရတဲ့ယူကရိန်းခီးတဲ့တင်လေရင် black box ကိုစုံစမ်းလေးလာချက်တွေအရဒုံးကျည်နှစင်းဟာလေရင်ကို25စက္ကန့်ချာထိမှန်ပောက်ကွဲခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းဝန်ထမ်းတွေအားလုံးလည်းအတန်လွဲ့အစီအစဉ်တွေကိုနေအိမ်တွေကနေထုတ်လုပ်ပြီးပူးပေါင်းတင်ဆက်နေတာဖြစ်ပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.